CTFR Radio ကိုနားဆင်နေကြတဲ့ပရိသတ်များအားလုံးပဲမင်္ဂလာပါရှင်။ Radio လေးလိုင်းထဲမှာပရိသတ်များတရိပ်မှု၍အသည့်တရားများရရှိနိုင်စေဖို့နားဆင်မသာဆောင်းပါးများအစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကနေမိဘပြည်သူများအတွက်သတင်းစာ၊ကြာနယ်မဂ္ဂဇင်းများမှကောင်းသောရရဆောင်းပါးများကိုကောက်နှုတ်တင်ပြပေးသွားမှာပဲဖြစ်ပါတယ်ရှင်။CTFR Radio နားဆင်သူများရှင်အခုတင်ဆက်ပေးမယ့်ဆောင်းပါးကတော့ဆောင်းပါးရှင်ထက်မြက်ရေးသားထားတဲ့ဤစဉ်ဘဝမှာကျမ်းမာရေးကိုစောင့်ကြည့်အကြံပေးမယ့်အရာဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးပဲဖြစ်ပါတယ်ရှင်ဆောင်းပါးရဲ့အစမှာတော့ဆောင်းပါးရှင်ကဒီကနေ့ခေတ်မှာလူတွေဟာစောင့်ဝင်နေရေးအတွက်အလုပ်တွေကိုပိုလုပ်လာရပါတယ်တစ်ဖက်မှာအလုပ်တွေပိုလုပ်လာရပေမဲ့တစ်ဖက်မှာကိုကျမ်းမာရေးစိုးဝါလာတာကိုတတိမပြူမိကြပါဘူးကိုယ့်ရဲ့ကျန်းမာရေးမကောင်းတာကိုဘယ်အချိန်မှသိတယ်လဲဆိုတော့ကိုယ်တိုင်းနေထိုင်မကောင်းဖြစ်တော့မှသာသိကြရပါတယ်။အဲ့ဒီအချိန်မှာတော့တချို့ကဆေးမတိုးတော့အောင်ကိုယောဂါကျွမ်းနေပါပြီ။အချို့ကြတော့လည်းအနဲ့ထွင်ရမယ့်အရာကိုပစိမ့်နဲ့ပေါက်ရတဲ့အတွက်ဝေကုံကြီးကြပူများသွားစီပါတယ်။တကယ်လို့သာကိုယ့်ရဲ့ကျန်းမာရေးကယွင်ယွင်းစပြုနေပြီဆိုတာကိုစောစောစီစီသိခင်မယ်ဆိုရင်အချိန်မီကြိုတင်ကာကွယ်မှုနဲ့ကတမှုခံယူနိုင်မှာဖြစ်ပြီးမလိုလားအပိအသက်ဆုံးရှုံးရမှာမဟုတ်တော့ပါဘူး။ဒါဆိုရင်ကိုကျမ်းမာရေးကောင်းလားမကောင်းဘူးလားဆိုတာကိုအချိန်မီသိနိုင်မှုအတွက်ဘလို့လုပ်ရမလဲဆိုတဲ့အဖြစ်အတွက်ကတော့ပုံမှန်စစ်စစ်မှုလုပ်ဖို့သာဖြစ်ပါတယ်။တာမန်အဖြစ်ဒီလိုစစ်စစ်မှုအတွက်သတ်မှတ်ချက်ကတော့6လတစ်ချိန်ဖြစ်ပါတယ်။စာရေးသူကဒါပေမဲ့အထက်မှာဆိုခဲ့သလိုလူတွေဟာအလုပ်တွေကိုပုံလုံလာတာကြောင့်အချိန်အားလမ်းမှုဆိုတာမရှိတော့အောင်ကိုဖြစ်နေတဲ့အတွက်ပုံမှန်စစ်စစ်မှုလုပ်ဖို့ဆိုတာကလည်းတချို့အတွက်တော့အပြောတတ်တတ်တာဖြစ်နေပါတယ်။ဒါကြောင့်ဂျပန်ကုမ္ပဏီတစ်ခုကနီးပညာကိုအကျိုးရှိရှိအသုံးချပြီးဒီပြဿနာတွေကိုပြေလည်အောင်ဖြေရှင်းပေးဖို့ကြံရွယ်နေပါတယ်။ဒီပြဿနာတွေသူ့ရဲ့အဖြေကတော့နီးပညာဖြင့်အိမ်သာကမုတ်ပါ။လူသားတွေစွန့်ထုတ်လိုက်တဲ့စီးဝန်းတွေထဲမှာအဲ့ဒီလူတွေရဲ့ကျန်းမာရေးအခြေအနေကိုညွန်ပြပေးနေတဲ့အရာအမြောက်အများပါဝင်ပါတယ်။ဒီတော့ကြောင့်စီဝန်းတွေကိုလိမ့်လာဆက်ဆက်မှုတွေလုပ်နိုင်ပြီဆိုရင်လူတွေရဲ့ကျန်းမာရေးအခြေအနေအလွန်တကူသိရှိနိုင်စေပါလိမ့်မယ်။စာရေးသူပြောထားတာကဥပမာအားဖြင့်စီးနဲ့ဝန်းတို့ရဲ့အနံ့ကိုလိမ့်လာဆန်းစစ်ခြင်းအဖြစ်လူခန္ဓာကိုယ်မှာပြောင်းလဲဖြစ်ပေါ်နေတဲ့ကျန်းမာရေးအခြေအနေကိုသိရှိနိုင်ပါတယ်။ဒါကြောင့်လဲဂျပန်ကုမ္ပဏီတစ်ခုဟာအခုလိုမျိုးနည်းလမ်းကိုစဉ်းစားပြီးဤပညာမြင့်အိမ်သာကမုတ်ကိုဖန်တီးနေတာဖြစ်ပါတယ်။အဲ့ဒီကုမ္ပဏီကတော့အရင်တုန်းကလေအပူပေးအင်တာကမုတ်နဲ့ရည်စစ်စနစ်တခါတည်းပါဝင်တဲ့အင်တာကမုတ်ဖန်တီးမှုကြောင့်နာမည်ကျော်ကြားပြီးသားဖြစ်တဲ့တူတူကုမ္ပဏီပဲဖြစ်ပါတယ်။တူတူကုမ္ပဏီကအကောင့်ထည့်ပေါ်နေတဲ့အင်တာကမုတ်ကတော့အာယုံခံကိရိယာတွေနဲ့တခြားကျန်းမာရေးစောင့်ကြည့်မှုနည်းပညာတွေပါဝင်မှာဖြစ်ပြီးအဲ့ဒီစနစ်တွေကကျန်းမာရေးလက္ခဏာတွေကိုစောင့်ကြည့်ပေးနေမှာပါ။ဒါပေမဲ့ညက်ပတ်တဲ့အရာတွေကိုနမူနာဖြင့်ရယူပြီးစစ်ဆေးမှုတွေလုပ်မှာတော့မဟုတ်ပါဘူး။သူကစီးနဲ့ဝမ်းထဲမှာပါတဲ့ယောဂဖြစ်စေတဲ့အရာတွေကိုသာရှာဖွေထောက်လမ်းမှာဖြစ်ပါတယ်။အကယ်၍ပုံမှန်မဟုတ်တဲ့အရာတစ်ခုခုကိုအဲ့ဒီအိမ်သာကမုတ်ကတွေ့ရှိပြီးဆိုရင်တော့အသုံးပြုသူအနေနဲ့ဘလို့ပုံစံမျိုးနဲ့ပြန်ပြီးပြုမှုနေထိုင်သင့်တယ်။ဘလို့အစားအသောက်ကိုညီညွတ်စွာစားသုံးသင့်တယ်စသည်ဖြင့်အကြံပြုပေးဦးမှာပါ။သူကိုယ်တိုင်တော့ဖွင့်ပြောမှာမဟုတ်ပါဘူး။စမတ်ဖုန်းကနေတစ်ဆင့်စာတူပို့မှာပါ။အလုပ်လုပ်ပုံကတော့ရိုးရှင်းပါတယ်။အိမ်သာအသုံးပြုတဲ့သူကသူ့ရဲ့တင်နဲ့အိမ်သာထိုင်ခွင့်ထိမိလိုက်ပြီဆိုတာနဲ့အဲ့ဒီထိုင်ခွင့်ထဲမှာမြုပ်ထားတဲ့ညောင်များလာစွာသောအာယံခံကရိယာတွေကအသုံးပြုသူရဲ့သွေးလက်ပတ်စီစဉ်မှုနှလုံးခုန်နှုန်းအရှိပြားအခြေအနေစတဲ့အချက်လက်တွေကိုရရှိပါလိမ့်မယ်။ပြီးတဲ့အခါရရှိလာတဲ့အချက်လက်တွေကိုသူမှရှိတဲ့အချက်လက်တွေနဲ့တိုက်ဆိုင်စစ်ဆေးပြီးဒီအိမ်သာကိုအသုံးပြုသူဟာစိတ်ပီစီမှုများနေသလားလေ့ကျင့်ခန်းလုပ်ဖို့လိုနေသလားဆိုတဲ့အခြေအနေတွေကိုစမတ်ဖုန်းစီပို့ပေးမှာဖြစ်ပါတယ်။ဒါပြီးအဲ့ဒီအိမ်သာကမုတ်ဟာအသုံးပြုသူရဲ့ခန္ဓာကိုယ်လျှက်စစ်စစ်မှုအခြေအနေကိုထောက်လှမ်းပြီးအဲ့ဒီလူရဲ့ကိုယ်ရင်းအင်္ဂါအစီဖုံးမှုပမာဏကိုတိုင်းတာပေးနိုင်မှာလည်းဖြစ်ပါတယ်။ဇာယီသူဟာဒါတင်မဲလားဆိုတော့လက်ရှိမှာအဲ့ဒီအိမ်သာကိုသူ့တည်တနာပြုစမ်းသပ်နေစေဖြစ်တဲ့အတွက်နောက်ထပ်ဘယ်လိုလှုပ်ဆောင်ချက်မျိုးပါဝင်လာမလဲဆိုတာအတိအကျမသိနိုင်သေးပါဘူး။တူတူကုမ္ပဏီဟာအခုလိုမျိုးလှုပ်ဆောင်ချက်အတွက်သူ့တယောက်တည်းတော့လုပ်တာမဟုတ်ပါဘူး။သူ့တည်တနာဌာနတွေကျန်းမာရေးအဖွဲ့အစည်းတွေနဲ့ပူးပေါင်းလက်တွဲတာဖြစ်ပါတယ်။ဒါကြောင့်လည်းကျမရေးစစ်ဆေးမှုခံယူပြီးသူအနေနဲ့ဘလို့နေထိုင်စားသောက်ရမယ်ဘလို့ဟင်းမယ်တွေကိုတော့ရှောင်ချင်းတင်နေဆိုတာကိုပြောပြနိုင်တာပါ ယနေ့ခေတ်မှာကုကျန်းမာရေးကိုအမြဲတစေစောင့်ကြည့်နိုင်မှုအတွက်စမတ်အင်တာတွေကမရှိမဖြစ်အရေးပါတဲ့နေရာကနေပါဝင်လာကြပါပြီ။စာရေးသူနောက်ဆုံးပြောထားတာကဒီကနေ့လိုမျိုးကမ္ဘာကပ်ရောဂါဖြစ်နေချိန်မှာဆိုရင်ကျန်းမာရေးကောင်းအောင်နေထိုင်မှုကအလွန်ကိုမှအရေးကြီးလာတာအမှန်ပါပဲ။ဂျပန်နိုင်ငံမှာရှိတဲ့တချို့သုတေသနအဖွဲ့တွေဆိုရင် COVID-19 ရောဂါအဆုတ်လိုက်အပြုံလိုက်ဖြစ်ပွားမှုကိုရှောင်ရှားနိုင်ရေးအတွက် C1 အငှိအကျဉ်းနမူနာတွေကိုရယူပြီးလေ့လာမှုတွေလုပ်ဖို့ပြင်ဆင်နေပါတယ်။တကယ်လို့သာတတူကုမ္ပဏီကထုတ်လုပ်တဲ့အခုလိုမျိုးအင်တာကမုတ်ကိုအိမ်တိုင်းဒီပါတက်ဆက်အသုံးပြုနေမယ်ဆိုရင်တာဝန်ရှိသူတွေအနေနဲ့ကက်ရောဂါဖြစ်ပွားမှုတားဆီးဖို့ခက်ခက်ခဲခဲလုပ်နေစရာမလိုတော့ပါဘူး။ဒါအပြင်6လတခါစစ်ဆေးမှုအစားကိုယ်စံနာရှိတဲ့အချိန်တိုင်းစစ်ဆေးမှုလုပ်နိုင်ပါလိမ့်မယ်။ဒါကြောင့်တတူကုမ္ပဏီရဲ့ဒီပညာမြင့်အင်တာကမုတ်ကလူသားတို့ရဲ့နေစဉ်ဘဝမှာကျန်းမာရေးကိုစောင့်ကြည့်ပေးမယ့်အရာဖြစ်ကြောင်းအခုလိုပဲဆောင်းမရှင်ထက်မြက်ကဘဝသူတရဝေရရေးသားတင်ပြထားတာပဲဖြစ်ပါလိမ့်ရှင်။ကိုပ္ပစာတင်ဆက်ပေးခဲ့တဲ့ဆမရှင်ထမြက်ရဲ့ဤစဉ်ဘဝမှာကျမ်းမာရေးကိုစောင့်ကြည့်အကြံပေးမယ့်အရာဆိုတဲ့ခေါင်းစဉ်နဲ့ဆမကိုတော့မြောင်းရီသတင်းဆာမအကောင့်လို့တင်ဆက်ပေးခဲ့တာပဲဖြစ်ပါတယ်ရှင်။ဒီကနေ့ရဲ့နာစင်မသားဆမများစီစဉ်ကိုဖတ်ကြားတင်ဆက်ပေးခဲ့သူကကျမနှစ်သက်ပဲဖြစ်ပါတယ်။စမဝိုင်းဆာယာအတန်ဖန်တီးဖြတ်ဖန်တီးပေးသူကတော့မောင်လေးဝေရံပဲဖြစ်ပါတယ်ရှင်။